ချမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွေမှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာနယ်မြေအငင်းပွားမှုကိုအခြေခံပြီးတော့တိုက်ပွဲတွေကဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးတော့တိုက်ပွဲတွေအများဆုံးရပ်ဆိုင်ပေးဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့နမ်တူမျိုးနယ်အတွင်းမှာ SSPP နဲ့ DNLA ရှမ်းနယ်ပလောင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ RCSS တောင်ပိုင်းရှက်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆို3ရက်ရှိပြီဖြစ်ပါတယ်ဒီကနေ့နောက်ဆုံးအခြေအနေကိုတိုက်ပွဲဖြစ်ပွားရာဒေသအနီးမန်ဆန်ရွာကဒေသခံတအူကအခုလိုပြောပါတယ
်ဒီကနေ့ကတော့နေရာ3နေရာလောက်ဖြစ်တယ်မန်ဆန်ရအနောက်ဘက်ကပေါ့နော်နောက်ဆန်မြို့နယ်ဘက်ကတောင်ပေါ်တက်တဲ့လမ်းမှာနောင်ကန်မိုင်းဝီပေါ့နော်သွားတဲ့လမ်းမှာဖြစ်တာအဲ့ဒါမနေ့နေ့လေတော့ဆက်ဖြစ်တာခင်ဗျာအခုလည်းအတန်ကလည်းကြားနေတော့ပဲဒီနေ့မနေ့9နာရီဆိုတော့ကလေးကဆက်ဖြစ်နေတာခင်ဗျာအဲ့ဒီလူရကလေဟိုရွာလေးနဲ့စိတ်မကပ်တော့လေဟိုစစ်ရှောင်းတို့လိုမျိုးရှောင်းထွက်လာတာတော့အခုထိတော့မကြားရသေးဘူးခင်ဗျာဟိုမန်လီညမြို့နယ်မန်လီကတော့ဟိုကြီးအနဲ့တော့နီးတဲ့နေရာမှာဖြစ်တယ်လို့ပြောရဲဒါရောက်ဒီနေ့လည်းထပ်ပြီးတော့ဆိတ်ဆောင်လို့ဆောင်တယ်လို့ပြောပါတယ်ခင်ဗျာ။ဟိုတနည်းအားဖြင့်ကျွန်တော် confirm လုပ်ဖြစ်သေးလို့အဲ့ဒါကျတော့ဟိုပန်လုံရွာရဲ့မြောက်ဖက်နေရာတော့ပေါ့။မန်ဟက်ကြီးရွာရဲ့အနောက်ဖက်နေရာတော့ပေါ့။အဲ့ဒါလည်းမျက်မြင်မြို့နေပဲ။ဒီသုံးနေရာမှာကြားရတယ်ခင်ဗျာ။ဟုတ်
ပြီးခဲ့တဲ့လတွေကတော့ကြောင်မဲပြည်ပေါ်နမ်တူမျိုးနယ်ရေးအတွင်းမှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေခဲ့ပြီးစစ်ဆောင်ပြည်သူတွေဟာတိုက်ပွဲလွတ်ရာနေရာတွေကိုတိမ်းရှောင်နေရပါတယ်။ဒီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကတော့နမ်တူမျိုးနဲ့မန်လီကျေးရွာကနေလူ300လောက်ကိုကားနဲ့တွားရောက်ခေါ်ယူလာခဲ့ကြောင်းအခုလိုပြောပါတယ်
။28ရက်နေ့ပေါ့နော်28ရက်နေ့ကစပြီးတော့ဖောက်လိုက်တယ်။အဲအဲ့ဒါဒီနေ့မျက်မှောက်ကျတော့ဖတ်ပြီးတော့တိုက်ပွဲအကျဉ်းခံနေတဲ့သူကရွာမှာကျန်နေတဲ့အပိုးဖားလေးဒီနာလေးပေါ့နော်ဒီနာလေးဆိုတာဒီလိုလီချက်တဲ့လူနာလေးပဲရေးတာမှန်လူနာပေါ့နော်အဲ့အဲ့ဒါကြီးကျွန်တော်ဆက်ပြီးတော့ထုတ်လိုက်တာပါဘူး။အဲဒီနေ့ကတော့ကျွန်တော်တို့90ကျော်လောက်တာပါလေ။မန်လီရပဲဆိုရင်မန်လီရပြရဲပေါ့ဟုတ်ကဲ့။ပထမရက်ကတော့192ဦးပေါ့နော်။ဒီနေ့ထပ်တူရမယ်ဆို300မီတာဝင်နေလာလို့ရှိနေတယ်။ဒီဘောမျိုးနဲ့မိုးတီတူရအုပ်ကြီးခံကန်လေးပုံကြမှာထားရပါလေနော်
။ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့တွေစုစည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌဦးဆန်းအိတ်ပေါင်းကတော့တိုက်ပွဲတွေရပ်ဆိုင်မှုရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးကခေါင်းဆောင်တွေစီကိုစာပေးပို့ထားတယ်လို့ပြည်သူတွေနဲ့ရဟန်းတန်ခါတွေတောင်းဆိုခဲ့တဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေဟာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြောင်းပြောပါတယ်ဒီလအတွင်းမှာ CSSU အစည်းအဝေးကျင်းပဖို့ပြင်ဆင်ထားပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့တိုက်တွန်းသွားမှာဖြစ်ကြောင်းဆက်ပြောပါတယ
်ဆွေးကျင်းထားတာရှိပါတယ်မတ်လပိုင်းမှာကျွန်တော်တို့တိုက်တွန်းမှာပဲလေခေါင်းဆောင်ကြီးတို့ကနေတော့တွေ့ဆုံဆွေးနွေးဖို့လည်းလည်းကြိုက်ပြီးတော့ပြိပတ်တော့ဖြစ်ရှင်းတာအဖြစ်မပေါ်ပါဘူးအဖြစ်မထွက်ပဲနဲ့တပ်သားတွေကဆွဲဝင်နေရောတော့ပြည်သူလူထုကဒုက္ခရောက်တယ်ကြီးကြီးတန်ရာရတယ်စိတ်တိတ်ဒုက္ခတွေလည်းများမယ်လုံးဝအကျိုးမရှိလေရှမ်းတိုင်းသားတွေကတော့ရောရှမ်းပြည်တော့လည်းမကောင်းလေဒီတော့စုတော့လည်းမကောင်းပါ
တိုက်ပွဲတွေရဆိုင်ဖို့စစ်ဆောင်တွေဘေးကင်းလုံခြုံစေဖို့နဲ့ပတ်သက်ပြီးဦးဆိုင်အိတ်ပေါင်းကအခုလိုဆက်ပြောပါတယ
်ဒါကဒီရှမ်းတိုင်းသားတွေရှမ်းပြည်သူလူထုတွေနေတာဝန်ရှိတာမဟုတ်ဘူးနိုင်ငံတော်ဆူရမှာလည်းရှိတယ်နော်ပြည်သူလူထုရဲ့အတက်အိုးအိမ်ရှိစဉ်ကိုကာကွယ်ပေးရမယ်ဟုတ်တော့မလားအဲနိုင်ငံတော်ဆူရမှာလည်းတာဝန်ရှိတယ်လေအဲ့မတော်မှာလည်းတာဝန်ရှိတာပဲတကယ်တမ်းကြရင်နိုင်ငံတော်နဲ့နိုင်ငံတော်ဆူရနဲ့တက်မတော်မှာလည်းတာဝန်ရှိတယ်ဒါဆိုတနိုင်ငံလို့သွားချုပ်ထားတယ်လေဟုတ်လားခင်ဗျားတို့မီဒီယာမှာလည်းတာဝန်ရှိတယ်
ဒီကြိုတဲ့ကြာသာပရိနေကတော့ဒီဘောမျိုးနယ်ကနားမခေါ်ကျင်းတီနမ်လန်မန်လီမိုးတီကွန်ဆန်လိုက်ဖုန်ကြီးကျောင်းတွေမှာစစ်ဆောင်ပြည်သူ1100ကျော်ရှိကြောင်းဒီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်